ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့နှစ်ပတ်လည်ညီလာခံကိုတနင်္လာနေ့ကဖွင့်လှစ်ခဲ့တဲ့ WHO အကြီးအကဲကကမ္ဘာတစ်လောကိုဗစ် -19 ကပ်ရေးကြီးအတွင်းအသက်ဆုံးရှုံးခဲ့ရတဲ့ကျန်းမာရေးလုပ်သား13,500ကိုအောက်မေ့ဂုဏ်ပြုခဲ့ပါတယ
် Please join me in clapping, shouting and stamping your feet
ကမ္ဘာတစ်လောကကျန်းမာရေးဆောင်ရှောက်ပြုစုပေးတဲ့လုပ်သားတွေဟာ18လနီးပါးကြာအသက်အန္တရာယ်ကြာကျန်းကျန်ခံရည်တည်ဆောင်ရွက်ခဲ့ကြတယ်လို့ WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus က WHO ညီလာခံမှာပြောပါတယ်။ကျန်းမာရေးလုပ်သားတွေဟာအသက်ပေါင်းများစွာကယ်တင်ခဲ့ကြတယ်လို့အဆန်းကုန်စူးစမ်းပြီးမဲ့လက်လွတ်လိုက်ရတဲ့ပုံကိုယ်တွေအတွက်လည်းရုန်းကန်ခဲ့ကြတယ်လို့သူကဆက်ပြောပါတယ်
။ But globally we remain in fragile situation
လက်တလောသတင်းဖတ်တဲ့အတွင်းမှာကိစ္စမှုအဖြစ်နဲ့တည်ဆုံးမှုလုံးကျဆင်းလာတဲ့အပေါ်ကြီးနက်အားရဖြစ်ပေမဲ့လည်းကမ္ဘာဟာတိတ်ပြီးအန္တရာယ်ကြီးတဲ့အခြေအနေမှာရှိနေစေဆိုတာကိုလည်းသတိပေးခဲ့ပါတယ်။ကပ်ဘေးရောဂါကြီးဟာမပြီးဆုံးနိုင်သေးကြောင်းနိုင်ငံတိုင်းမှာကိစ္စမှုလုံးကိုမထိန်းချုပ်နိုင်ဘဲနဲ့ကပ်ဘေးကြီးပြီးဆုံးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ COVID-19 ကာကွယ်ဆေးဖြန့်ဝေမှုမှာမတရားသဖြင့်မညီမျှမှုဟာကဗီယောဂါကြီးတက်ဆိုးရှည်စီမဲ့လို့ WHO အကြီးအကဲကတုံ့နှုံပြောဆိုပြီးကမ္ဘာအချမ်းသာဆုံးနိုင်ငံတွေကိုထပ်ပြီးတော့ဝေဖန်ခဲ့ပါတယ်။ကာကွယ်ဆေးအလုပ်ရဲ့85ရာခိုင်နှုန်းကျော်ကိုနိုင်ငံ10ခုလောက်မှာထိုးနိုင်ခဲ့ကြတယ်လို့သူကထောက်ပြပါတယ်။ WHO အဖွဲ့ဝင်နိုင်ငံတွေအလုံးလာမယ့်စက်တင်ဘာလအရောက်မှာအနည်းဆုံးနိုင်ငံလူဦးရေရဲ့10ရာခိုင်နှုန်းကာကွယ်ဆေးထိုးနှံပေးနိုင်ရင်းနဲ့လာမယ့်ဒီဇင်ဘာအရောက်မှာအနည်းဆုံးနိုင်ငံလူဦးရေရဲ့30ရာခိုင်နှုန်းကာကွယ်ဆေးထိုးနိုင်ရေးဆောင်ရွက်ကြဖို့လဲ WHO အကြီးအကဲကတိုက်တွန်းပါတယ်